American နိုင်ငံမှာအဆင့်မြင့်ဆုံးနှလုံးထုခုဆေးရုံတစ်ခုဖြစ်တဲ့ Houston မြို့ရှိ Methodist DeBakey Heart and Vascular Center ဆေးရုံကြီးကနှလုံးရောဂါကြောင့်မတည်အောင်ဝင်ရောက်တားဆီးရတဲ့နှလုံးရောဂါအထူးကူတွေရဲ့ဒီအောင်မြင်မှုကြီးကြောင့်ရင်ကောင်းဖွင့်ခွဲစရာမလိုတော့ပဲနှလုံးရောဂါကုထုံးသစ်တစ်ခုကိုရသွားကြပါပြီ။အဲ့ဒီတော့ဒီကုသမှုကိုဦးဆောင်လုပ်ခဲ့တဲ့မြန်မာနိုင်ငံဆေးတက္ကသိုလ်တက်မှာဆေးပညာပွဲရခဲ့သူဒေါက်တာထွတ်ကျော်ဝင်းကိုဒီအကြောင်းမေးမြန်းထားပါတယ်
။ဒီယောဂါကတော့ coronary aneurysm လို့ခေါ်ပါတယ်။ဒီနှလုံးသွေးကြောရဲ့နံရံလေးမှာအားပြော့လာပြီးသွေးကြောကဗူပေါင်းလို့ဖောင်းလာတဲ့အခါကျရင်ဒီသွေးကြောကပေါက်တတ်ပါတယ်။ဒီခါလေးကျရင်သွေးခဲတတ်ပါတယ်။ဒီလိုမျိုးယောဂါဖြစ်လာတဲ့ဆိုရင်ညံပတ်ခွဲပြီးတော့ကုသပေးရတဲ့သဘောရှိပါတယ်။ကျွန်တော်တို့ကတော့ဒီခွဲစိတ်ကုသစရာမလိုဘဲနဲ့ပေါင်ရင်းကနေပိုက်ကလေးထည့်ပြီးတော့ဓာတ်မှန်အောက်ကနေဒီယောဂါကိုကုသရဲ့ကုလုံးတစ်ခုကိုကျွန်တော်တို့ပထမဆုံးချိန်အောင်မြင်အောင်ဆောင်ရွက်နိုင်လိုက်တာဖြစ်ပါတယ်ခင်ဗျာ။အ
ဲ့တော့ဒီနေရာမှာအခုပြောခဲ့တဲ့နှလုံးယောဂါအပြင်ပေါ့ဆရာဒီအခြားနှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေကြောင့်ကမ္ဘာပေါ်မှာလူတွေအများဆုံးသိနေရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတိပေးထားတာတော့ရှိပါတယ်ဆရာကြီး။အခုလို့သတိပေးထားပေမဲ့နှလုံးယောဂါရှိတာတွေအားလုံးကိုဖြစ်စေတဲ့အန္တရာယ်ရှိတဲ့အချက်တွေကတော့အရင်ကြိုပြီးဖြစ်လာတာမို့လို့ဒါတွေကိုကြိုပြီးကာကွယ်နိုင်မယ်ဆိုရင်တော့ဒီနှလုံးယောဂါတွေဖြစ်လာဖို့နည်းသွားတယ်လို့နှလုံးထုကူတွေကပြောလို့ရှိတာပေါ့ဆရာနော်
။ဟုတ်ကဲ့ပါ
။ဒါပေမဲ့ဒီအန္တရာယ်ရှိတာတွေဖြစ်လာတဲ့အခါမှာဟိုထိန်းထိန်းသိမ်းသိမ်းနဲ့ဒီအန္တရာယ်တွေကိုရှော့ချတဲ့ကြားတွေကပဲဒီနှလုံးယောဂါဖြစ်လာခဲ့ရင်ရောဒီယောဂါကြောင့်သေဆုံးတာနဲ့နှလုံးထိခိုက်ဒဏ်ရာရတာတွေမဖြစ်အောင်ကာကွယ်ဖို့အချက်တွေကိုအကြံပေးလို့ရနိုင်ပါလားဆရာကြီး
။ကိုဝင်းမင်းပြောတဲ့ယောဂါကတော့နှလုံးသွေးကြောပိတ်တာပေါ့နော်။နှလုံးသွေးကြောပိတ်တယ်ဆိုတာပိတ်ဖို့အမျိုးမျိုးရှိပါတယ်။ရေဘူးကအပြင်ပြောရမယ်ဆိုလို့ရှိရင်နှလုံးသွေးကြောကသွေးကြောမကြီးကရုတ်တရက်ချက်ချင်းပိတ်သွားတဲ့ယောဂါ ST elevation myocardial infarction ဒါမှမဟုတ်ရင် acute heart attack ပေါ့ဗျာဒီယောဂါဖြစ်ပြီဆိုရင်တော့လူတစ်ယောက်ကချက်ချင်းသေဆုံးသွားနိုင်ပါတယ်မဟုတ်ရင်လည်းချက်ချင်းနှလုံးရဲ့ဒဏ်ရာပြင်းထန်သွားနိုင်တဲ့သဘောတစ်ခုရှိပါတယ်ဒုတိယတစ်မျိုးကတော့နှလုံးသွေးကြောကသွေးခဲကပိတ်မလို့လို့မပိတ်မလို့လို့ပိတ်လိုက်ပွင့်လိုက်ဖြစ်နေတဲ့အချိန်မှာဒီလူနာတစ်ယောက်ကလူကောင်းကြီးကနေပြီးတော့ယောဂါဝေဒနာလေးရလာလိုက်တခါတလေကျရင်ယောဂဝေဒနာပျောက်သွားလိုက်ဥမာအဖြစ်ဆိုရင်အလုံးမဆိတ်ဖြစ်စည်းလို့ရင်ဘတ်အောင်လာသလိုလိုဖြစ်ပြီးတော့ခဏနေလူကောင်းကြီးတန်ဖြစ်သွားလိုက်အဲ့လိုဖြစ်တဲ့တဲ့ယောဂသဘောတစ်မျိုးရှိပါတယ်ဒီယောဂမျိုးအခြေအနေဆိုရင်တော့စောစောကလူမျိုးသွေးကြောကြီးအပြည့်အဝပိတ်မသွားအောင်လို့ကာဝေနိုင်တဲ့နည်းလမ်းရှိပါတယ်နောက်တတိယတစ်မျိုးကတော့ဖြည်းဖြည်းချင်းဖြစ်လာတဲ့သွေးကြောပိတ်ခြင်းမှာနှုံးတင်လာသူမျိုးဖြည်းဖြည်းချင်းပိတ်လာတဲ့အခါမှာယောဂဝေဒနာကလည်းဖြည်းဖြည်းပေါ်လာပြီးတော့လမ်းလျှောက်တဲ့အခါမှာရင်ဘတ်အောင်မယ်တခါလေအစာအိမ်လာသလိုဖြစ်မယ်တခါလေလက်ကကတ်သွားမယ်အဲ့လိုဝေဒနာလေးနဲ့ဖြစ်လာတဲ့သဘောရှိတဲ့အတွက်ကြောင့်မလို့ဒီသွေးကြောပိတ်တဲ့ယောဂါကရေဘူးအားဖြင့်၃မျိုးလာတဲ့နိုင်ငံလို့ပြောလို့ရပါတယ်ကျွန်တော်စောစောပြောတဲ့ဒုတိယတစ်မျိုးနဲ့ပိတ်မလို့ဖွင့်မလို့ပြောတာနဲ့သွေးကြောဖြည်းဖြည်းချင်းနှုံးတင်လာတာဆိုရင်ရုတ်တရက်သေဆုံးသွားတဲ့ပထမတစ်မျိုးမဖြစ်အောင်ကာကွယ်ဖို့လို့အကူတုံးနေအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီနေရာမှာစိတ်ဝင်စားဖို့အကောင်းဆုံးကတော့ဒီဒုတိယအဆင့်ပေါ့နော်ကာကွယ်နိုင်တဲ့အဆင့်ဖွင့်လိုက်ဖွင့်လိုက်ဖြစ်နေတဲ့အဆင့်ဆိုတော့အဲ့ဒါကိုဆရာကြီးကာကွယ်နိုင်တဲ့အနေထားကိုအသေးစိတ်လေးနဲ့ထပ်ရှင်းပြပေးပါဦ
းဟုတ်ကဲ့ဒီယောဂါကိုတော့ကျွန်တော်တို့ဘယ်လိုခေါ်လဲဲဆိုတော့ဟို unstable angina ဒါမှမဟုတ် non ST elevation myocardial infarction လို့ခေါ်ပါတယ်အရေးအကြီးဆုံးကာကွယ်မှုကဘာလဲဆိုတော့ဆရာဝန်နဲ့တော့တွေ့ရပါမယ်ဆရာဝန်ကလူနာကိုစမ်းသပ်ကြည့်ပြီးတဲ့အချိန်မှာဒီယောဂါကိုထင်လာပြီဆိုလို့ရှိရင်နှလုံးဆက်ရိုက်ကြည့်မယ် ultrasound ရိုက်ကြည့်မယ်ပြီးရင်ဆေးပေးရမယ်တွေးစစ်ပြီးသွားတဲ့အချိန်မှာဒီယောဂါများဖြစ်နေပြီဆိုလို့ရှိရင်လူနာကိုဆေးရုံတင်ရပါမယ်တင်ပြီးတော့သွေးကြဲစီအစားရှိတဲ့ဆေးဝါးကြီးပေးရပါမယ်။ပြီးရင်နှလုံးကိုတတ်မှန်ရိုက်ကြည့်လိုက်တဲ့အခါမှာနှလုံးသွေးကြောကပိတ်တာ30ရာခိုင်နှုန်းလောက်ပဲရှိတယ်။90ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုရင်ဘာမှလုပ်ရှာမလိုပါဘူးခင်ဗျ။ဆေးကျွေးရုံနဲ့လူနာကောင်းတော့မှဖြစ်ပါတယ်။ဒါပေမဲ့သွေးကြောက90ရာခိုင်နှုန်းကနေ99ရာခိုင်နှုန်းထိပိတ်နေပြီ။ဆိုရင်တော့ဒီသွေးကြောတွေကိုလေဘော်လုံးလေးချဲ့လိုက်ရမှာဖြစ်ပါတယ်။ချဲ့ပြီးတော့စောစောကလို့ဖွင့်ပြီးသွားတဲ့အချိန်မှာကြံပိတ်မသွားအောင်လို့ stent လို့ခေါ်တဲ့ခီးလို့ဖွင့်လို့ရတဲ့တတူညံကလေးကိုထည့်ထားလိုက်ရင်ဒီပိတ်လိုက်ဖွင့်လိုက်ဖြစ်နေတဲ့သွေးကြောကလုံးဝပွင့်သွားပြီးတော့လူနာပြန်ကောင်းသွားမှာဖြစ်တဲ့အပြင်စောစောကကျွန်တော်တို့ပထမဆုံးပြောတဲ့နှလုံးသွေးကြောလုံးဝပိတ်သွားတဲ့ယောဂါကိုကာကွယ်ပြီးသားဖြစ်သွားမှာဖြစ်ပါတယ်ဒီလိုကုလုံးကိုယူလိုက်တယ်ဆိုလို့ရှိရင်ပုံမှန်နေထိုင်မှုတရားရည်နှုံးပြန်ရမှာဖြစ်ပါတယ်ဒါပေမဲ့တခုပဲကဒီလူနာယောဂါရှိသွားပြီဖြစ်တဲ့အတွက်ကြောင့်မလို့ဆရာဝန်ပြောတဲ့ဆေးကိုမှန်မှန်စားရမယ်ဆရာဝန်စကားနားထောင်ပြီးတော့ဥပမာဆေးလေးတောက်တဲ့လူဆိုရင်ဆေးလေးဖြတ်ရမယ်အစာမစင်ကျင်တဲ့လူဆိုရင်အစာကိုစင်ကျင်ရမှာဖြစ်ပါတယ
်အဲ့ဒီအခါကျတော့ဒီတတိယအခြေအနေပေါ့နော်တဖြည်းဖြည်းချင်းဒီသွေးကြောထဲမှာဒီအနေထိုင်လာပြီးတော့နှလုံးသွေးကြောပိတ်တာဖြစ်တဲ့အတွက်ကာကွယ်ဖို့အတွက်အချိန်ပိုရလာနိုင်တယ်ပေါ့ဆရာနော
်ဟုတ်ကဲ့ပါဒီယောဂါကတော့ stable angina လို့ခေါ်တဲ့ယောဂါဖြစ်ပါတယ် ဒီယောဂဖြစ်တဲ့လူကတော့လမ်းလျှောက်ရင်းညင်ပတ်အောင်နဲ့လေကားတက်ရင်ညင်ပတ်အောင်နဲ့ဆရာဝန်ကြီးတွားပြမယ်အဲ့ကြရင်စမ်းသပ်ကြည့်ပြီးတဲ့ခါကျတော့ဖြည်းဖြည်းဖြစ်လာတဲ့ယောဂါကိုတွေးပြီးဆိုလို့ရှိရင်ကုသဖို့အတွက်ကတော့ဖေးနဲ့နိုင်လေးရှိပါတယ
်အဲ့ဒီခါကျတော့အခုလိုသွေးကြောဟိုဖြည်းဖြည်းချင်းအနေထိုင်လာတဲ့အခြေအနေကဟိုပိုတော့အရေးကြီးတယ်လို့ပြောလို့ရတာပါဆရာရယ်နော်ဘာကြောင့်လဲဆိုတော့ဒီအဆင့်မှာကြိုသိထားလို့ရှိရင်ဒီနောက်ထပ်ခုနကပို့ဆိုးလာနိုင်တဲ့ဖွင့်လိုက်ပိတ်လိုက်ဖြစ်တာတို့လုံးဝပိတ်ပြီးတော့ဟိုတေဆုံးနေတဲ့နေထားဖြစ်တာတို့ကိုကာကွယ်နိုင်မှာဖြစ်တဲ့အတွက်ဒီအဆင့်မှာဒီလက္ခဏာတွေပြလာပြီဆိုရင်ဆင်းရဲစေကံပြနိုင်တော့ဒါဆရာအကောင်းဆုံးလို့ပြောလို့ရနိုင်တာပေါ့နော
်ဟုတ်ပါတယ်ခင်ဗျာဒါပေမဲ့တချို့လူနာတွေဥပမာအဖြစ်အထူးသဖြင့်ဆေးလေးတောက်တဲ့လူတွေမှာဆိုရင်ဒီတတိယအဆင့် stable angina ကိုမရှိလိုက်ဖဲနဲ့လူနာဒုတိယအဆင့်ဒါမှမဟုတ်ရင်ဟိုပထမဆုံးပြောခဲ့တဲ့သွေးကြောလုံးဝပိတ်သွားတာကိုခုံသွားနိုင်ပါတယ်ဒါကြောင့်မလို့ကာဝယ်မှုအနေနဲ့ဆေးလေးတောက်တဲ့လူဆိုရင်ဆေးလေးဖြတ်ဖို့လို့အစာမစင်ကျင်တဲ့လူတွေဆိုရင်အစာစင်ကျင်ဖို့လို့မိဘမျိုးရိုးနှလုံးရောဂါရှိတဲ့လူတွေဆိုလို့ရှိရင်ကြိုတင်ကာဝယ်ဆေးတွေတောက်ထားဖို့ကအင်မတန်အရေးကြီးပါတယ်။နောက်အရေးကြီးတဲ့ကာဝယ်မှုကျွန်တော်ပြောချင်တာအားကစားလုပ်ဖို့ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ခုလဲလှုပ်ရှားအားကစားပုံမှန်လုပ်တဲ့လူတွေဆိုရင်နှလုံးသွေးကြောပိတ်ရောဂါဖြစ်တဲ့အကြောင်းကနည်းသွားတာတည်းမကပဲနှလုံးသွေးကြောပိတ်ရောဂါဖြစ်လာပြီးတိုင်အောင်ဒီဖြစ်လာမဲ့ဒဏ်ရာကိုပုတ်ခတ်နိုင်မှာဖြစ်ပါတယ်
။အဲ့ဒီတော့သွေးကြောတဖြည်းဖြည်းပိတ်သွားနိုင်တဲ့ကနဦးအခြေအနေမှာဖြစ်လာနိုင်တဲ့ယောဂါလက္ခဏာတွေကိုသိထားခြင်းအပြင်ဒုတိယအခြေအနေနှလုံးသွေးကြောဖွင့်လိုက်ပိတ်လိုက်ဖြစ်တဲ့အနေအထားကိုကာကွယ်နိုင်မှာဖြစ်ပါတယ်။တကယ်လို့အခုလိုကာကွယ်တဲ့ကြားထဲကနှလုံးသွေးကြောပိတ်လိုက်ဖွင့်လိုက်ဖြစ်တဲ့အနေအထားမျိုးရောက်လာရင်လဲကုသမှုခံယူနိုင်လို့ရှိရင်ဒီယောဂါကြောင့်နှလုံးသွေးကြောအဖြစ်ပိတ်ပြီးသေဆုံးသွားနိုင်တာဒါမှမဟုတ်နှလုံးပြင်းပြင်းထန်ထန်တန်ရရသွားတာတွေကိုကာကွယ်နိုင်မှာဖြစ်တဲ့အတွက်ဒီလက္ခဏာတွေပြလာရင်စီယုံစီကံအမြန်သွားကြပြီးကုသမှုခံယူအကြံပေးရင်လည်းဒီတစ်ခေါက်ကျမ်းမာရေးခဏကိုအဆုံးသတ်ပါရစေခင်ဗျာ